မြန်မာပြည်တွင်းဖြစ်နေတဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေစစ်ရာဇဝတ်မှုတွေလူမျိုးတုံးတပ်ဖြတ်မှုလို့သတ်မှတ်နိုင်တဲ့ကိစ္စတွေကိုတက်တည်အထောက်အထားခိုင်ခိုင်လုံလုံနဲ့မှတ်တမ်းတင်ထားဖို့နိုင်ငံတကာအသိုင်းအဝိုင်းကိုတိုက်တွန်းတယ်လို့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Yan Healy ကဒီနေ့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ
် I urge the international community to keep the credible evidence of ongoing crimes against humanity.War crimes and genocide.
နိုင်ငံကအတိုင်းဝိုင်းကိုကျမအနေနဲ့တိုက်တွန်းလိုတာကမြန်မာနိုင်ငံမှာဆက်ပြီးတော့ဖြစ်ပျက်နေတဲ့လူခွင့်ရင်ချိုးဖောက်မှုတွေ၊ဆေးရဇဝတ်မှုတွေ၊ genocide လို့သတ်မှတ်နိုင်တဲ့ကိစ္စတွေကိုတက်တဲ့အထောက်အထားခိုင်ခိုင်လုံလုံနဲ့မှတ်တမ်းတင်ထားကြဖို့ပါ။မြန်မာနဲ့ပတ်သက်ပြီးတော့နားလည်တင်တာကဘာမှမဖြစ်ခဲ့ဘူးလို့မတိကျကြုံပြုလိုက်တာကဇက်တိုက်ဖြစ်ပွားဖို့ခွင့်ပြုတယ်လို့ဖြစ်နေတဲ့ဆိုတဲ့ကိစ္စပါ။
2019ခုနှစ်ရခိုင်ပြည်နယ်မြောက်ပိုင်းစစ်စင်ရေးကြောင့်ရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ရပါတယ်။ဒီနေ့ညနေ3နာရီခွဲကမှပဲ ICJ ကမြန်မာဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေဆိုတဲ့စွပ်စွဲချက်နဲ့ပတ်သက်ပြီးတော့ကြားဖြတ်စီရင်ချက်ချမှတ်လိုက်ပါတယ်။ ICJ တရားခွင်ဆုံးဖြတ်ချက်ချတဲ့နေ့ကို Miss Yan Healy ကသမိုင်းတွင်ပဲနေလို့ပြောဆိုလိုက်ပါတယ်။ ICJ ကကြားဖြတ်အရေးယူမှုချမှတ်ခဲ့မယ်ဆိုရင်မြန်မာအစိုးရအနေနဲ့ရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့ဖြစ်ရပ်တွေနောက်ထပ်မဖြစ်ပွားဖို့အရေးကြီးတဲ့အစီအမံတွေချမှတ်ဖို့လိုအပ်လာမှာဖြစ်တယ်လို့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လည်းမလွတ်တမ်းစောင့်ကြည့်ဖို့လိုအပ်လာမှာပါဒါမှလည်းမြန်မာနိုင်ငံဟာတာဝန်ယူမှုကနေရှောင်လွဲလို့ရမှာမဟုတ်တော့ဘူးလို့သူကပြောပါတယ်သတင်းစာရှင်းလင်းပွဲကျင်းပခွင့်ပေးတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုကျေးဇူးတင်ကြောင်းပြည်ဝင်ခွင့်ပိတ်ထားတဲ့မြန်မာအစိုးရကိုစိတ်ပြတ်မိကြောင်းနဲ့သူမကိုပြည်ဝင်ခွင့်ညင်းပယ်တာဟာတကယ်တော့မြန်မာပဲနစ်နာတာလို့ Miss Yan Healy ကပြောပါတယ်ဒီလိုပြောဆိုကြတဲ့ပတ်သက်လို့လူ့အခွင့်အရေးလှုပ်ရှားသူတဦးဖြစ်တဲ့45 right အဖွဲ့ကကိုနီကီဒိုင်းမွန်က
မြန်မာပြည်မှာဖြစ်နေတဲ့လူခွင့်ရေးပြဿနာတွေအကုန်လုံးကိုသူကဟိုလေ့လာပြီးတော့ဒီအစိုးရတွေကိုအမြဲတမ်းတင်ပြရတယ်ပေါ့အဲ့တော့တင်ပြတဲ့ဟာကိုနားမထောင်တာကမြန်မာအစိုးရရဲ့မှားပဲလို့ကျွန်တော်မြင်တယ်ပေါ့နော်ဟိုလက်ခံရမယ်အကုန်လုံးလက်ခံရမယ်လို့ကျွန်တော်မဆိုလို့အဲ့တော့ဒေါ်စုကိုကျွန်တော်တို့ခုနက ICJ မှာသွားပြီးတော့ပြောတဲ့အချိန်မှာသူရဲ့ဒီမျက်နှာပုံရိပ်ကိုကြည့်လိုက်တဲ့အခါကျတော့ဆိုတော့တချို့ဟာတွေကသူတိတော့တိနေပြီးသားဟိုအရင်ကြီးအန်အော်တဲ့ပုံစံမတွေ့ရဘူးပေါ့အဲ့တော့လူခွင့်ရေးချုပ်ဖောက်မှုရှိတယ်ဆိုသူတိနေတယ်ဒါပေမဲ့ဟိုစစ်တပ်နဲ့ခုနကဒီဟိုပလဲနဲ့တင်းကျင်တယ်ပေါ့နော်ဒီဟိုပေါ့ရင်ကြားစီဖြစ်ချင်တဲ့ခါကျတော့သူကဒါတွေကိုသူဖုံးဖိပြီးတော့သူလှုပ်တဲ့အတွက်ကြောင့်ပူဆိုးတယ်လို့ပဲကျွန်တော်မြင်တယ်ပေါ့
မြမအစိုးရဟာ2018ခုနှစ်ကရခိုင်ကိုသွားရောက်ဖို့ Miss Yan Healy ရဲ့ရှောက်ထားခဲ့မှုကိုပယ်ချခဲ့ပြီးတခြားသောကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးကိုယ်စားလှယ်တယောက်ကိုအစားထိုးနိုင်ဖို့ကြိုးပမ်းခဲ့တာတွေရှိတယ်လို့ Miss Yan Healy ကသူ့ရဲ့ဒီနေ့သတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောခဲ့ပါတယ်။အဲဒီနောက်မှာတော့သူ့အနေနဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကိုသာသွားဖို့ဖြစ်လာခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုလွှဲပြောင်းနိုင်ရေးအတွက်ဆက်လက်ပြီးတော့ဖိအားပေးရမှာဖြစ်တယ်လို့ယန်ဟီလီကဆိုပါတယ
်။ Unfortunately, the Security Council fails to refer the situation of
ကမ္ဘာကောင်းတဲ့အချက်တစ်ခုကကုလလုံခြုံရေးကောင်စီအနေနဲ့လည်းမြန်မာနိုင်ငံကိုအရေးယူဖို့အတွက်နိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုလွှဲပြောင်းပေးဖို့ပြက်ကွက်နေပါတယ်။မြန်မာနိုင်ငံကို ICC ကိုမလွှဲပြောင်းတာကတနည်းအားဖြင့်ကုလဗြိဉံကိုအကာအကွယ်ပေးဖို့ပြက်ကွက်တာလို့ဆိုနိုင်ပါတယ်။ကုလလုံခြုံရေးကောင်စီကနေလွှဲပြောင်းပေးနိုင်ရေးအတွက်ကျမတို့ဆက်ပြီးတော့ဖိအားပေးရမယ်လို့ထင်ပါတယ်။နောက်တစ်ချက်ကကျမအကြီးအကျယ်စိတ်ပြက်မိတာကတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီး International Ad Hoc Tribunal မပေါ်ပေါက်သေးတဲ့ကိစ္စပါ
။ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ပြောရမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေရှိနေတာအပြင်ရိုဟင်ဂျာတွေလွတ်လွတ်လပ်လပ်သွားခွင့်မရတဲ့အခြေအနေတွေ MVC ကတ်ထုတ်ပေးနေတဲ့အခြေအနေတွေကြောင့်နေရပြန်ရေးကအဆင်သင့်မဖြစ်သေးဘူးလို့ပြောပါတယ်။ကောဇပ်ဇာခိုင်ဘာလူဟာလီဒုက္ခသည်စခန်းကမိုဟာမက်ဂျူဟတ်က Miss Yan Healy အနေနဲ့အမှန်တရားကိုရက်တီပေးခဲ့တာကိုကျေးဇူးတင်တယ်လို့ပြောပါတယ်
ကျွန်တော် Miss Yan Healy ကိုရွန်ဂျာဒုက္ခသည်စခန်းမှာရှိတဲ့ဟိုထိုတင်မြားကအများကြီးကျေးဇူးတင်တာအမှန်တရားကိုလိုက်ပြီးတော့သူစီပြီးတော့နိုင်ငံတကာရဲ့ PP ဆိုင်ရာတီအောင်လို့လုပ်ပေးလိုက်တယ်အများကြီးကျေးဇူးတင်ပါတယ်မှာနောက်အတေးလာမဲ့လူတွေကကျွန်တော်အမှန်တရားကိုကိုရင်နိုင်လို့ကျွန်တော်တို့အခွင့်အရေးတော့မဆန်တော့ရှိနေပါလားမ
မိုဟာမက်ဂျူဟတ်ရဲ့ပြောပြချက်အရတော့လက်ရှိမှာကော့ဇပ်ဇာခိုင်အတွင်းကဒုက္ခသည်စခန်းတွေမှာအင်တာနက်ဖြတ်တောက်ခံထားရပြီးဖုန်းလိုင်းဆက်သွယ်မှုတွေလည်းခက်ခဲကြောင်းဒါအပြင်စခန်းတစ်ခုကနေတစ်ခုသွားလာခွင့်တွေကိုကန့်သတ်တာတွေရှိနေကြောင်းပြီးခဲ့တဲ့2019နှစ်စန်းပိုင်းကလို့မဟုတ်တော့ပဲလွတ်လွတ်လပ်လပ်သွားလာခွင့်မရှိတော့ဘူးလို့ဆိုပါတယ် Miss Yan Healy ha myanmar naingan san ya kula tamaga lu khwin yi athu ko sle tat tan kaun song naw ma phit pi yo tuma ye naw song a sin khan sa go la mat masla atwin ma jin pa me kula tamaga lu khwin yi kaun si a si awe ma tin pya ya ma phit par de Miss Yan Healy ha pi ga de 2014 khu nit ga sa tin pi yo myanmar naingan san ya kula tamaga lu khwin yi athu ko sle a phit tawin than saung ga ya phit par de shin jama we ma thon ma